အမေရိကန်သမ္မတဘရက်အိုဘားမားကဆိုနီရုပ်ရှင်လုပ်ငန်းပေါ်ဆိုင်ဘာကနေဖောက်ထွင်းတိုက်ခိုက်ခဲ့မှုအပေါ်အလားတူပြင်းထန်တဲ့တုံ့ပြန်မှုမျိုးလုပ်သွားမယ်လို့ကြေပြုလိုက်ပါတယ်။ဒီဆိုင်ဘာတိုက်ခိုက်မှုနဲ့ပတ်သက်ပြီး FBI Federal စုံစမ်းစစ်ဆေးဘီရိုကတော့တောက်ချာနေမှာမြောက်ကိုရီးယားကိုပထမဆုံးအနေနဲ့လူသိရှင်ကြားဆွဆွဲထားပါတယ်။ဒါပေမဲ့မြောက်ကိုရီးယားဘက်ကတော့ဒီဆွဆွဲချက်ကိုညှင်းဆို့ထားပါတယ်။ American အင်ပြည်တော်မှာနှစ်ချုပ်သတင်းစာရှင်းလင်းပွဲလုပ်ရမှာသမ္မတဥပမာကစိုက်ဘာတိုက်ခိုက်သမားတွေရဲ့နောက်ထပ်တိုက်ခိုက်မှုချင်းချောက်မှုကြောင့် Sony ကုမ္ပဏီအနေနဲ့ဒီရုပ်ရှင်ကိုပြဖို့ဖြတ်သိမ်းလိုက်တာဟာမှားယွင်းတဲ့ဆုံးဖြတ်မှုဖြစ်တယ်လို့ဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ကိုလောက်ချံဖို့စိတ်ကူးရင်ရိုက်ကူးထားတဲ့ဟာသရုပ်ရှင်ကားကိုမပြဖို့ဖြတ်သိမ်းလိုက်ရတဲ့ Sony ရုပ်ရှင်ရဲ့စိုးရိမ်မှုကိုတော့သူစာနာမိတယ်လို့ Mr. Obama ကဆက်ပြောခဲ့ပါတယ်။ဒါပေမဲ့သမ္မတ Obama ကဆက်ပြီးတခြားနေရာတစ်ခုခုကအာဏာရှင်တယောက်ကနေဒီနိုင်ငံမှာစင်စာလာလုတ်တာကိုခွင့်ပြုတဲ့လူအတိုင်းဝိုင်းမျိုးကိုတော့လက်မခံနိုင်ဘူးလို့ပြောခဲ့ပါတယ်။မစ္စတာအိုဘားမားကပဲမြောက်ကိုရီးယားအနေနဲ့အခြားနိုင်ငံတစ်ခုနဲ့တွဲပြီးဆိုင်ဘာတိုက်ခိုက်မှုလုပ်ဖို့ရှိတဲ့အထောက်အထားတွေလည်းမတွေ့ရသေးဘူးလို့ဆိုပါတယ်။ဒါပေမဲ့အမေရိကန်အနေနဲ့တော့ဒီဆိုင်ဘာအင်တာနက်ဖောက်ထွင်းတိုက်ခိုက်မှုကိုစိတ်ကြိုက်အချိန်မှာစိတ်ကြိုက်ပုံစံနဲ့တုံ့ပြန်သွားမယ်လို့သမ္မတအိုဘားမားကထုတ်ပြောခဲ့ပါတယ်ခင်ဗျာ။